လွတ်တော်ဥပဒေပြည့်ရေးလုပ်ငန်းစဉ်ပြောင်းလဲလာတော့လေအများပြည်သူသိရှိတွင်ပုံမှန်ကျပြန့်တဲ့ဆွေးနွေးမှုတွေပြုလုပ်ခွင့်ဆိုင်ရာကန့်သတ်မှုများနဲ့စိန်ခေါ်မှုများရှိနေစေဖြစ်တယ်လို့လွတ်တော်ဆောင်ကြီးလေးလာရေးပွင့်လင်းမြန်မာရှေးဆောင်အဖွဲ့
အခုအစီရင်ခံစာထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးရခင်အစိုးရလက်ထက်ကလွှတ်တော်နဲ့အခုNLD အစိုးရသက်လက်ထက်မှာပြုလုပ်တဲ့လွှတ်တော်ရဲ့ကွာခြားချက်သူတည်တနာအစီရင်ခံစာပြုလုပ်ထားတာနဲ့ပတ်သက်လို့OMI ဒီကွာစားလွတ်တော်စနစ်တစ်ခုလုံးနေနေကျင်တော့ဒီကွာစားတာကတော့ဒီအခုလွတ်တော်တက်တန်းကဒီပထမလွတ်တော်နဲ့မတူဘဲနဲ့ကော်မတီဒီမှာပို့ပြီးတော့အာယုံဆိုင်ဖို့ကြိုးစားလာတာကော်မတီမှာလွတ်တော်ရဲ့ပုံမှန်စည်းဝေးမှာလုပ်နေတဲ့လုပ်တွေကော်မတီရနေတင်သွင်းလာတာအများစုဖြစ်လာတာမျိုးတွေ့ရတယ်အဲ့တော့ကော်မတီစည်းဝေးမှာအများစုဖြစ်လာတာမျိုးတွေ့ရတယ်ဆိုတော့ဒါက
အရင်လွတ်တော်နဲ့ဆိုင်လို့ရှင်တော့ထူကြဆုံးဟိုအပြောင်းလဲတစ်ခုလို့ပြောလို့ရတယ်ကော်မတီဟိုပို့ပြီးတော့တက်ဝင်တဲ့ကော်မတီဖြစ်လာအောင်ဆောင်ရွက်ဒါလို့ပြောလို့ရပါဘူးအရင်အစိုးရလက်ထက်ကလွတ်တော်မှာကိုယ်စားလှယ်တွေမေးမြန်းတင်သွင်းကြတယ်မေးခွန်းအစိုးအရေးအတွက်အခုအစိုးရတက်လက်ထက်မှာမေးမြန်းကြတဲ့မေးခွန်းအစိုးအရေးအတွက်တွေဟာနည်းနေသေးပေမယ့်အားသာချက်အချို့ရှိနေသေးကြောင်းကိုလည်း၎င်းက သူတွေနာပါတော့ဒီအစီဝေးတစ်ချိန်ကြီးနေလိုက်တယ်နေထုတ်တဲ့အစီရင်ခံစားလေးတွေမှာကျွန်တော်ထွက်လာတယ်ဘက်ပစ်ရှိချက်ပါပါလဲဆိုတော့ဒီတော်တော်ထဲမှာတင်လိုက်တဲ့အစိုးရတော်တော်များများတော်တော်ကိုလည်းဆွေးနွေးလိုက်ပြီးတော့အတီးဘူးတို့တက်ဆွေးနွေးလိုက်တာမျိုးမဟုတ်ဘူးနဲ့မှတ်တမ်းတင်ဖို့အတွက်ရည်ရွယ်ပြီးတော့ဆွေးနွေးလာတယ်မဲခွင့်ရင်လည်းအများဆုံးပြမှတ်တမ်းတင်တဲ့အနေထားကိုရောက်သွားတယ်ဆိုတာမျိုးတွေ့ရတယ်ပေါ့နော်ဒါကကျတော့ဒီဟိုအစိုးနဲ့ပတ်သက်ပြီးတော့အရင်ကတော့အတီးပြူတယ်အတီးပြူပြီးရင်အဲ့ဒါတွေကဂရီကိုဖြစ်တယ်ဂရီကိုဖြစ်သွားရင်ဝန်ကြီးဌာနဆောင်ရွက်ပေးရတယ်ပေါ့နော်အခုကကျတော့အစိုးတင်လိုက်တယ်အစိုးကမှတ်တမ်းပဲဖြစ်သွားတယ်ပေါ့နော်ဝန်ကြီးဌာနကမဖြစ်မနေဆောင်ရွက်ပေးလို့တောင်းလို့ရှိရတဲ့အနေအထားမျိုးဖြစ်သွားတယ်အဲ့တော့ဟိုလွတ်တော်ရဲ့ဆွေးရပေါ်စီစီထိန်းချောင်းနိုင်တဲ့လုပ်ငန်းတစ်ခုကိုအားပြော့သွားလုပ်လိုက်တဲ့အနေအထားမျိုးဖြစ်တယ်ဖြစ်စေတယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်ကျွန်တော်တို့အစိုးရကိုလိုက်ရိုက်ဟိုမလုပ်ဘူးเนาะလွတ်တော်နဲ့ပတ်သက်ပြီးတော့အစင်ဟာထုတ်တာမျိုးတွေရှိရဲအဲ့တော့ဟိုအဓိကဘာကွာစားချက်ရှိလဲဆိုလို့ရှင်အရေးအတွက်အားဖြင့်ကြည့်တယ်ပေါ့เนาะအရင်အစိုးအရင်လွတ်တော်တက်တန်းရဲ့ပထမတစ်နှစ်အရေးအတွက်မိကုန်းနေအရေးအတွက်အစိုးရအရေးအတွက်ရှိတယ်အခုလွတ်တော်တက်တန်းရဲ့ပထမတစ်နှစ်မိကုန်းနေအစိုးရအရေးအတွက်နှိုင်းရှင်တော့အခုလွတ်တော်တက်တန်းအရင်လွတ်တော်တက်တန်းမှာလုပ်တော့အရေးအတွက်အားဖြင့်ပြီးဖို့လိုနေသေးရမျိုးပေါ့တွေ့ရတယ်ဒါမဲ့ဒီလွတ်တော်တက်တန်းမှာပို့ပြီးတော့ဟောအကောင်းတဲ့ဆက်ကိုပြောရမယ်ဆိုလို့ရှိရင်တော့အရင်လိုမျိုးဒီကိန်းကြီးခန်းကြီးနဲ့အခမ်းအနားပုံစံမျိုးမဟုတ်တော့ပဲနေဒီဟာကိုပို့ပြီးတော့ထိရအောင်ဘယ်လိုလုပ်ရင်ကောင်းမလဲဆိုတော့နီလန်းတစ်တွေရှားလာတယ်ပေါ့နော်ဟိုလွတ်တော်စနစ်ကိုဟိုအားကောင်းတဲ့လွတ်တော်စနစ်တစ်ခုဖြစ်လာအောင်ပြင်ဖို့အတွက်ကိုနီလန်းအစ်တွေနဲ့ပြင်ဖို့ကြိုးစားလာတာမျိုးတွေ့ရတာတော့ကျွန်တော်တို့ဒီထူးခြားတဲ့ကွာဟာမှုလို့မြင်တယ်အရင်လွတ်တော်တုန်းကတော့ဒီစနစ်ထဲမှာပဲပုံမှန်လေပတ်လို့ရအောင်ကြိုးစားသွားတယ်ဒီလွတ်တော်တန်းကတော့ဒီစနစ်ထဲမှာဘာအကောင်းဘယ်လိုပိုကောင်းလာလို့လုပ်ရင်ကောင်းမလဲဆိုရင်ဟိုလုပ်ငန်းလေးတွေမြင်ရတယ်ပေါ့နော်အဲ့ဒါတော့ထူးခြားချက်လို့ထင်ပါတယ်ဘာဟာချက်လဲထင်ပါတယ
်လွတ်တော်ရဲ့ပွင့်လင်းမြင်သာမှုပိုင်းနဲ့ပတ်သက်လို့ပြောပြပေးပါအောင်
လွတ်တော်ရဲ့ပွင့်လင်းမြင်သာမှုပိုင်းပြောရင်တော့ဟိုအပိုင်းတော်တော်များကိုရှုံးကုန်ပြီးပြောမှာပဲလွတ်တော်တစ်ခုလည်းပွင့်လင်းမြင်သာမှုပြောလို့ရမှာလို့ထင်တယ်ကျွန်တော်တို့ဒီအများပြည်သူကလွတ်တော်အချက်လက်တွေကိုအလွယ်တကူရရှိနိုင်တဲ့အပိုင်းကိုတော့ပြောမှရတယ်။အဲတော့ ရက်ပဲအဖွဲ့အစည်းတွေကလွှတ်တော်နဲ့ထိပြည့်ဆက်ဆံတယ်ဘယ်လောက်အားကောင်းလဲဆိုတာပြောရမယ်နောက်ကဒီသတင်းမီဒီယာတွေကနေသတင်းချက်လဲရယူပိုင်ရယူမှုကအချိန်ကြီးဘယ်လိုဖြစ်သွားလဲဆိုတော့တုံတန်းမှဟိုလုံလောက်နေလို့ကျွန်တော်ချက်ပါတယ်ကျွန်တော်တို့ရဲ့ဒီဟိုကျွန်တော်တို့သတင်းသုတေသနအတွက်သတင်းချက်လဲရယူနိုင်မှုမှာတော့အရင်ရထက်ဆိုင်အနှင်းငယ်ပိုကောင်းတဲ့အားသာချက်မျိုးအာပိုကောင်းလာတာမျိုးတော့တွေ့ရတယ်ဥပမာဒီ TV channel ဖြစ်နေပြီးတာ live ဖြစ်လာတယ်ပြီးတော့ TV channel ပိုများလာတယ်ပေါ့နော်အဲ့ဒါပြီးတော့ဒီဟိုလွှတ်တော်ရဲ့ website တွေဒါလည်းပို့ပြီးတော့အသက်ဝင်လာတယ်ပေါ့နော်ဟိုလွှတ်တော်နှစ်ခုလုံးရဲ့ website ဒီကတဖြည်းဖြည်းနဲ့ပို့ပြီးတော့အသက်ဝင်လာတယ်အဲ့ဒါကြောင့်ကျွန်တော်သတင်းရနိုင်တဲ့အရင်းမြစ်ကတော့ချက်လက်ရနိုင်တဲ့အရင်းမြစ်ကတော့ပိုများလာတယ်ဒါပေမဲ့ဘာရှိသေးနေသေးလဲဆိုလို့ရှိရင်ဒီသတင်းချက်လက်တွေကပြည်သူတွေကိုလုံဖြန့်ဝေပေးရမှာလို့ဆိုရဲတရားဝင်ပြဋ္ဌာန်းချက်မျိုးမရှိဘူးအဲ့တော့ဘလိုချက်လက်မျိုးတွေဥမာကျွန်တော်ခုနကတော့ပြောလို့ဖွဲ့စည်းပုံအခြေခံဥပဒေရဲ့မှာတော့ပေါ်ပြထားတယ်တော်တော်ရဲ့မှတ်တမ်းများနဲ့ဆောင်ရွက်ချက်များကိုအများပြည်သူသိရှိနေနိုင်ရတဲ့ဟိုထုတ်ပြန်ပေးရမျိုးပေါ်ပြထားတာမျိုးရှိတယ်ဒါပေမဲ့ချွင်းချက်ဆိုတာလည်းပေါ်ပြထားပြီးသားတော့ရှိတယ်ဒါပေမဲ့ဘယ်ချက်လက်တွေကိုထုတ်ပြန်ပေးရမယ်ဘယ်ချက်လက်တွေကိုထိန်းသိမ်းထားရမယ်ဆိုရဲတော်တော်ရဲ့ပြဋ္ဌာန်းချက်မျိုးမရှိသေးဘူးပေါ့နော်အဲ့လိုမျိုးရှိလာရင်တော့ဟိုတော်တော်ရဲ့ပွင့်လင်းမြင်တာဟုတ်ပါဘူးအခုဆိုလို့ရှိရင်ကျွန်တော်ကပြည်သူ့လွှတ်တော်နဲ့မျိုးသားလွှတ်တော်ပေါ့နော်အဲ့ဒီနှစ်ခုကတရင်ချက်လက်ရရှိနိုင်ဖို့မတူတဲ့အနေအထားမျိုးရှိတယ်အဲ့တော့အဲ့လိုမျိုးမဖြစ်ဖ ೇನೆ ပြည်သူ့လွှတ်တော်ကမျိုးသားလွှတ်တော်ဒီလိုချက်လက်မျိုးတွေကတော့ဘယ်သူမှမဆိုပေးနိုင်တယ်ဆိုတာဖြစ်လာအောင်ပေးလို့ရတယ်ဆိုတာအနေအထားမျိုးဖြစ်လာအောင်မူဝါဒအနေနဲ့သူခေါ်ခေါ်ပေးနိုင်မှာဆိုတော့ဟိုအားကဝင်နေတာပွားကောင်းတယ
်လွှတ်တော်မှာအရေးကြီးအစိုးတင်သွင်းမှုပိုင်းကရောဘလို့အခြေအနေတွေရှိနေလဲဆိုတာရှင်းပြပေးပါ။အ
ရေးကြီးဆိုတွေကတော့အများဆုံးတိုင်းသားပါတီတွေကနေပြီးတော့ရှင်းပြနေတာအများစုရှင်းနေတာတွေ့ရတယ်နော်။ဒါပေမဲ့အရေးကြီးဆိုကိုလည်းပြန်ပြီးတော့ဟိုဒေတာကြီးတဲ့အခါမှာအရေးကြီးဆိုဘာလို့တင်သွင်းဝင်ပြရတယ်ပေါ့နော်။အဲ့ဒါကဒါတော့တိုင်းသားဒေတာတွေမှာဖြစ်ပေါ်နေတဲ့အဖြစ်ပြက်တွေတော့လက်တော်ဖြည့်ရှင်ရမယ်ကိစ္စတွေဖြည့်ရမယ်။အရေးကြီးဆောင်ရမ်းမှာရမယ်ကိစ္စတွေဖြည့်ရမယ်ဆိုတာလည်းရှိတယ်။ဒါပေမဲ့အရေးကြီးဆောင်ရမ်းရမယ်ကိစ္စတော့ပါလဲဆိုရင်ဟာကဟိုရှင်းရှင်းလင်းလင်းတော့မရှိဘူးပေါ့နော်။အဲအဲ့တော့အရေးကြီးဆိုကကျွန်တော်တို့သုံးသပ်ရမယ်အရေးကြီးဆိုကနောက်တော့ဖြစ်တော့နိုင်ငံရေးရတည်တွင်းတဲ့ကိစ္စမျိုးတော့ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့အရေးကြီးဆိုတည်တွင်းမှုအတွက်ဥက္ကဋ္ဌအခွင့်ပြုရတယ်။ဟုတ်ပါတယ်။ဥက္ကဋ္ဌအခွင့်ပြုပေးရမယ်ဆိုတော့ဒီဥက္ကဋ္ဌကိုအရေးကြီးလုပ်ရမယ်ကိစ္စလို့တိအောင်အရင်ဆုံးဥက္ကဋ္ဌကိုစီယုံနိုင်အောင်ပေါ့နော်အဲ့တော့ဒါကဟိုတင်သွင်းတိုင်းသားပါတီတွေကတင်သွင်းတာများတာကကောင်းတဲ့ချက်လားဆိုးတဲ့ချက်လားဆိုတော့ကျွန်တော်ကတော့ဟိုဖက်ချက်လုံးဝမြင်ပါတယ်ပထမတစ်ချက်ကပါတော့ဆိုးတဲ့ချက်ကကျတော့လေအဲဒီပါတီထဲကဖြစ်တော့ကိုလေရရေးကြီးဆောင်ရမယ့်ကိစ္စလို့မမြင်တဲ့ကိစ္စတွေများတယ်ကိစ္စတော်များရေးကြီးတွေလည်းမမြင်ဘူးအရေးကြီးဆောင်ရမယ့်ကိစ္စလို့မတုံ့တက်ဘူးပေါ့နော်ဒါမှမဟုတ်သူတို့တခြား channel ရှိနေတာပေါ့နော်အဲ့ဒါမျိုးကတော့ဒါဆိုးတဲ့ချက်လို့ယူဆရင်လားယူဆလို့ရတယ်။ဒါရင်ကောင်းတဲ့ချက်ကပါလဲဆိုလို့ရှိရင်အရေးကြီးဆိုတခုတင်သွင်းဝင်ပြေးဖို့ဆိုတော့ဥက္ကဋ္ဌကတင်သွင်းမှုမပြေကျွန်တော်သိစရာကြောင်းတာမရှိဘူးပေါ့နော်။ဥက္ကဋ္ဌကအဲ့လိုမျိုးတင်သွင်းမှုတောင်းဆိုလာတယ်ဆိုလို့ရှိရင်တင်သွင်းဝင်ပြေးနေတယ် NLD ပါတီမဟုတ်ရင်တော့ပါတယ်တင်သွင်းဝင်ပြေးနေတယ်ဆိုရင်အနေအထားမျိုးကိုတော့တွေ့ရတယ်။အဲ့ဒါကတော့ကောင်းတဲ့ချက်လို့ပြောတယ်။အဲ့ဒါကတော့လွတ်တော်ဥက္ကဋ္ဌကဒီဘယ်လိုပဲဘယ်ပါတီရပဲဖြစ်ဖြစ်ဘယ်သူရပဲဖြစ်ဖြစ်တင်လာတယ်သူလက်ခံတယ်ဆိုလို့ရှိရင်တင်ဝင်ပြေးနေတယ်ဆိုတော့ဒါအရင်ရတဲ့ပို့ပြီးတော့ကောင်းသွားရလို့ရတယ်။အရင်တော့ကဆိုလို့ရှိရင်တချို့လွတ်တော်ကလည်းရေးကြီးဆိုတင်နေတယ်။ဒါပေမဲ့လွတ်တော်ဥပဒေနဲ့ညှိနှိုင်းလို့မရတဲ့လွတ်တော်ဥပဒေနဲ့ညှိနှိုင်းလို့မရတဲ့အခါတော့လွတ်တော်တွေကရေးကြီးဆိုရောက်နေတာ။ရေးကြီးအရင်လွတ်တော်တန်တော်ကရေးကြီးဆိုအများဆုံးတင်ပြွင့်ရခဲ့တာတော့အချက်ရှိတယ်။ဖြစ်နေတာ။အဲ့ဒါကြောင့်အဲ့ဒါကကြတော့ဒါလွတ်တော်ဥပဒေနဲ့သူနိုင်ငံကြီးကချိန်ဆမှုရှိတဲ့သူတော့ပဲရေးကြီးဆိုတင်နေမရတဲ့အနေအထားပဲ။အခုကတော့အဲ့လိုမဟုတ်ပဲတိုင်းသားပါတီတွေကပါရည်ကြီးဆိုတင်တယ်လာတာကျွန်တော်တွတ်တော်ရှူကောင်းပါဘာလို့တွတ်တော်စနေရှူကောင်းကကြည့်မယ်ဆိုရင်ဒါကောင်းတဲ့ချက်လို့ရတယ်
NLD အစိုးရတက်လက်ထက်လွတ်တော်တစ်ခုလုံးရဲ့လှုပ်ဆောင်ချက်ကိုဝေဖန်ပေးပါအောင
်ဒီအဲ့ဒါတော့လည်းခြေပြန့်နေပြန်တယ်လွတ်တော် NLD လွတ်တော်ရဲ့ဆောင်ရွက်မှုပေါ့နော်အခုအချိန်ကြီးလွတ်တော်တစ်ခုလုံးအနေနဲ့ကြည့်မယ်ဆိုလို့ရှင်တော့အားရကျင်းနေမှုထဲဆိုရင်ဘာပုံများတယ်လို့ပြောလို့ရတယ်ဘာဖြစ်လို့လဲဆိုတော့ဒီလွတ်တော်ရဲ့ဒီစစ်တိုင်းတော့ဘာမှအားပြောင်းလုပ်ထားတာတွေပြောလွတ်တော်ရဲ့စနစ်အပြောင်းလဲလုပ်တဲ့အခါမှာလူတွေရဲ့ဒါပြည်သူတွေရဲ့တည်ခွင့်ဟိုကျောကြသွားစီရမှုရောရှိရဒါဆိုရင်ညာကောင်းတယ်မပြင်းစင်ထိုင်တော့ဒါဆိုရင်ညာကောင်းတယ်နေထားလို့ရောနေရတယ်ဒါပေမဲ့လွတ်တော်ကိုယ်တိုင်တယောက်ချင်းစီနေနဲ့ဆောင်ရနေမှုအပိုင်းမှာတော့တဖြည်းဖြည်းနဲ့ကျွန်တော်တို့ဒီလွတ်တော်ကိုယ်တိုင်ကလွတ်လွတ်လပ်မဲပေးပိုင်မဲပေးနိုင်အောင် NLD လွတ်တော်ကိုယ်တိုင်ဖြစ်အောင်လွတ်လွတ်လပ်မဲပေးနိုင်တာမျိုးလေးတာရကလေးကျွန်တော်တွေ့ရတယ်လွတ်လွတ်လပ်ဝင်အောင်ဆွေးနွေးနိုင်တာတာရကမျိုးလေးတွေ့ရတယ်ပေါ့နော် တော့အရင်အားရညာကောင်းတဲ့နေထားမျိုးမဟုတ်ရင်တော့ညှော်လင်းကြတော့ရှိတယ်ညှော်လင်းဟိုညှော်လင်းကြတော့ဒီလွတ်တော်ကဟိုဒီလွတ်တော်ကအစိုးရကိုညှာလွန်းတယ်လို့ကျွန်တော်မြင်တယ်အဲ့လိုညှာလွန်းနေရင်တော့လွတ်တော်ရဲ့စနစ်ကိုပါရေရှည်ကိုလွတ်တော်ရဲ့စနစ်ကိုပါကိုအားပြော့သွားစေမယ်လို့တော့ထင်တယ
်73ရာခိုင်နှုန်းသာရှိတဲ့အမျိုးသမီးလွတ်တော်ကိုစလဲရီရဲ့ပါဝင်မှုအခန်းကဏ္ဍရရောမိမြတ်မှုအစိုးရနဲ့ပတ်သက်လို့ရောဘယ်လိုအခြေအနေရှိနေပါလဲ
ဟုတ်ရှိပါတယ်ကျွန်တော်ဒီအစီဟိုအစီဝေးတစ်ခုချင်းတစ်ခုချင်းနေလိုက်ပေါ့နော်တစ်ခုချင်းနေလိုက်ထုတ်တဲ့အချိန်ကလာရဲမှာဆိုတော့ဟိုကြားမှာပေါ့နော်အလိုက်ဟိုလွတ်တော်ကိုလည်းရဲ့မိကုန်းမိမြတ်မှုအစိုးတင်တဲ့မှုဆိုတော့လွတ်တော်လုပ်ငန်းတွေဆောင်ရွက်မှုပေါ့နော်မိကုန်းအစိုးရဥပဒေစံတွေဝင်ဆွေးနွေးရပေါ့အကုန်လုံး30ခါလောက်ရှိပါတယ်အဲ့တော့ဘာတစ်ခုတွေ့ရလဲဆိုတော့လွတ်တော်ကိုလည်းအမျိုးသမီးက73ရာခိုင်နှုန်းနေပါရှိပါတယ်73ရာခိုင်နှုန်းခံပေါ့နော်အဲ73ရာခိုင်နှုန်းထဲမှာမှဒီမိကုန်းနေမိရဲ့အစိုးရတင်တဲ့ခါမျိုးကြလို့ရှိရင်တော့အရေးတော့အပြင်တော့နည်းတယ်ဒါပေမဲ့သူတို့ကအမြင်နဲ့73ရာခိုင်နှုန်းတော့အမြင်ကျော်နေတာမျိုးတော့တွေ့ရတယ်မှာအမျိုးသမီးလွတ်တော်ကိုပြည်တူးချင်းမိကုန်းနေပြီးအစိုးရတင်နေဥပဒေချင်းဆွေးနေတာတော့အမျိုးသားလွတ်တော်တွေထက်အမျိုးသားလွတ်တော်ဆိုတာအမျိုးသားလွတ်တော်ကိုလည်းထက်ပိုပြီးတော့များပြီးဆောင်ရွက်နိုင်တာမျိုးတွေ့ရ
တတိယပုံမှန်အစည်းအဝေးပြီးတဲ့အချိန်ဆွေးနွေးခဲ့တဲ့ဥပဒေချမ်း30ခုမှာပြင်ဆင်ချက်အစိုးတင်သွင်းမှု240ခုတင်သွင်းခဲ့ကြောင်းနဲ့ထို့အထက်မှာ135ခုကိုညှိနှိုင်းအစည်းအဝေးပွဲတွေမှာညှိနှိုင်းအစည်းအဝေးမှာဆွေးနွေးခဲ့ခြင်းဖြစ်ပြီးထို့ကြောင့်ယခုလွှတ်တော်တက်တန်းအတွင်းတင်သွင်းခဲ့တဲ့ပြင်ဆင်ချက်အစိုးများရဲ့ထက်ဝက်ကျော်ကိုညှိနှိုင်းအစည်းအဝေးမှာဆွေးနွေးနေရခြင်းဖြစ်တယ်လို့ဆိုနိုင်ကြောင်း OMI ကသုံးသပ်ထားပါတယ်ရှင်အခုသတင်းကိုမြန်မာပြည်ကသတင်းကြောက်ဥလွင်စုက SBS Radio ကိုပေးပို့ထားတာပါကျေးဇူးတင်ပါတယ်ရှင
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်